အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့မြန်မာပြည်ခရီးစဉ်အတွင်းအရေးယူဒဏ်ခတ်မှုစီးရင်မှာပါဝင်နေသူတဦးပိုင်ဆိုင်တယ်ဆိုတဲ့ဟိုတယ်မှာမလွှဲတာမရှောင်တာတဲခုတ်ခဲ့ရတာသာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရှင်းလင်းချက်ထပ်မံထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်ရဲ့ဒဏ်ခတ်မှုစီးရင်မှာပါဝင်နေတဲ့သူတွေကိုအမည်စင်းကနေပယ်ဖျက်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ရှင်။
မြန်မာနိုင်ငံကလက်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့ဒေသရင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ဖို့နေပြည်တော်မှာရောက်နေစဉ်တန်ခတ်ထားတဲ့လုပ်ငန်းရှင်တူရဲ့ဟိုတယ်တစ်ခုမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးတက်ခုခဲ့တဲ့အတွက်ဝေဖန်စရာတွေဖြစ်ခဲ့ရတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေထပ်မံရှင်းလင်းခဲ့တာဖြစ်ပါတယ်။မြန်မာလုပ်ငန်းရှင် Max Uzozo ပိုင်ဆိုင်တဲ့ Lake Garden Hotel မှာတက်ခုကိုမြန်မာတာဝန်ရှိသူတွေစီစဉ်ထားတာကိုပြင်ဆင်ပေးဖို့ပြောဆိုခဲ့ပေမဲ့နေရာခက်ခဲကြောင့်ဝန်ကြီးကယ်ရီတက်ခုခဲ့ရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Mary Huff ကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ
A request to hotel change from the Ministry of Foreign Affairs that was not able to happen for a variety of reasons given the small
Hotel ပြောင်းပြီးဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုမေတ္တာရက်ခံခဲ့ပါတယ်။ဒါပေမဲ့လည်းအကြောင်းအမျိုးကြောင့်မဖြစ်ခဲ့ပါဘူး။နေပြည်တော်ကိုရောက်ဖူးတယ်ဆိုရင်တိကျမှာပါ။လူတွေအများကြီးနဲ့ညီလာခံတွေကိုယ်စားလှယ်အဖွဲ့တွေနဲ့နေရာကတိတ်မကြီးလှပါဘူး။ကျမတို့မှလည်းအတိအကျလိုက်နာဆောင်ရွက်ရတာရှိပါတယ်။ဝင်ကြီးနဲ့ကိုယ်စားလှယ်အဖွဲ့မှလူတွေဘလောက်များများပါတယ်ဆိုတာလိုက်သွားဖို့တဲ့သူတွေသိကြမှာပါ။ကျမတို့အေးအေးယူဒဏ်ခတ်မှုတွေအကောင့်ထဲဖွင့်နိုင်အောင်ကြိုးပမ်းမှုတွေမှေးမိန်သွားစရာအကြောင်းလည်းမရှိပါဘူးဆိုတာကလည်းရှင်းပါတယ်။
မကြာခင်နှစ်တည်းကစလို့အပြောင်းလဲတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံနဲ့တိတိကျကျဆက်ဆံလာနေတဲ့အမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုတွေကိုရှော့ပေါ်ပေးထားပေမဲ့ဒဏ်ခတ်မှုတချို့ကိုတော့ဆက်လက်ထားရှိစေဖြစ်ပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးပြင့်မှတ်ထားအရေးယူခဲ့တာတွေအခုကပြန်လည်ရှော့ပေါ်ပေးလာနေတာတွေဟာလက်တွေ့ကျတဲ့မူဝါဒတွေမှာဟုတ်ပါရဲ့လားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။ရေထွက်ပစ္စည်းလုပ်ငန်းရှင်ဦးနေဦးကတော့ဒဏ်ခတ်မှုတွေဟာပြင့်မှတ်ထားသလောက်မထိရောက်တာတွေရှိရဲ့လို့မြင်ပါတယ်။
ကျွန်တော်ပြောရတဲ့သတိစာရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာကျွန်တော်တို့စီဝါရေးတွေပဲအမေရိကန်ဆန်ရှင်ကြောင့်ပဲကျွန်တော်တို့မှာဒိဋ္ဌိရောက်ခဲ့တာပဲကျွန်တော်တို့အခုအားလုံး industry တစ်ခုလုံးကရိုင်းလဲပြီးတော့ဘာမှလုပ်လို့မရဘူးလေအဲဟိုတကယ်လို့ဒီကတော့ချမ်းသာသွားကြတယ်အဲဆန်ရှင်တို့ကတကယ်ဆင်းရဲလို့မှန်မှန်ကန်လို့ဒီကထပ်မွဲသွားတယ်ဒါလက်တွေ့အခြေတစ်ခုကိုပြောပြတာကျွန်တော်ကဘာမှအားသေးခြင်းအားဆန့်ကျင်ခြင်းမရှိပါဘူးကျွန်မလည်းကျွန်တော်မသိသလိုဒါနဲ့အထူးအားလို့ဖြစ်တယ်ဆန်ရှင်ဖြတ်လို့ခြင်းမလို့ခြင်းကသူ့လိုမူလကိုယ်ကထုတ်တဲ့လူရသဘောထားပဲသူကျင်းနိုင်ပြေးလိုက်ပါမကျင်းနိုင်မပြေးရင်ဒါပဲရှိရပါကျွန်တော်တို့အရက်ထက်မှာတော့မြင်ရတာကဘာမှကျွန်တော်တို့ဘက်မှာအင်တိတ်မလာဘူးအော်ဒီလူတွေလုပ်ထားတာတွေကအရင်တော့လုပ်ထားတာရှိရဲ့အခုသူကဒီတိုင်းရဲ့အကြောင်းလဲနဲ့နိုင်ငံရေးအကြောင်းလဲတွေမှာဘလောက် contribution လုပ်လဲသူတို့သုံးသပ်လိမ့်မယ်အော်သူတို့ရဲ့ပြည်ထောင်တိုင်းပြည်ရဲ့ဆာပြေးပြေးမပြေးရင်သူတို့ပဲသုံးပြရမှာလေ
တက္ကမူရီရဲ့ဒဇယ်ပိုင်းဖြစ်မြန်မာစစ်တပ်အရာရှိတွေစီးပွားရေးသမားတွေပါဝင်လူတချို့ကိုပြည်ဝင်ဗီဇာမပေးဖို့စီးပွားရေးအရာအဆက်ဆက်မလုပ်ဖို့လဲအမေရိကန်ကဆက်လက်တားမြစ်ထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံကပြောင်းလဲနေတဲ့အတူတားမြစ်ခံထားရတဲ့သူတွေကတချို့ကိုပဲဖျက်ဖို့ဒါမှမဟုတ်စီးရင်နဲ့ထပ်သွင်းဖို့အမေရိကန်ကလေ့လာနေတယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါနမေကျော်စီဝိုင်းစာဆောင်တစ်ခုဖြစ်တဲ့ Wall Street Journal ကတော့တက္ကသခံထားရတဲ့သူတွေအနေနဲ့အမေရိကန်ရဲ့စံသတ်မှတ်ချက်တွေနဲ့အညီလိုက်နာကြင်ကြံပြီးနမေပြစင်းနဲ့မှမပေါအောင်ကြိုးစားကြဖို့တိုက်တွန်းထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကိုကာဖော်ပြခဲ့ပါတယ်။ဇွန်လနောက်ပိုင်းမှာတော့လည်းနမေပြစင်းဝင်စီဝိုင်းသမားတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံခဲ့လို့စီဝိုင်းလုပ်ငန်းဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ကလည်းရှေ့လာတဲ့မြန်မာနိုင်ငံကိုတွားရောက်တဲ့အခါဒီကိစ္စကိုဆွေးနွေးဖို့စီစဉ်ထားတယ်လို့သတင်းမှဖော်ပြထားပါတယ်ခင်ဗျာ။